Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ30ရက်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်ကျမတင်ဂီထိုက်ပါဥကြောဇန်တာနဲ့အတူသတင်းတွေတင်ပြပေးပါမယ်။မျိုးပြစာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်အရေးကြောင်းအမေရိကန်မှာကျောင်းတွေအလုပ်တွေပိတ်ဖို့လက်တလုံးမလိုသေးဘူးလို့သမ္မတဘိုက်ဒင်ကပြောပါတယ်။စစ်တွင်မျိုးအနောက်မြောက်ဘက်ပင်လယ်ပြင်မှာတနင်္လာနေ့တုန်းကရိုဟင်ဂျာ200ကျော်ကိုမြန်မာဘက်ကဖမ်းဆီးပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်နောက်ပိုင်းမှာတော့စစ်ဟာနာတိန်းနာကိုလက်မခံပဲလက်နဲ့ဆွဲကင်တိုက်ခိုက်မှုတွေများပြားနေတဲ့သခိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေတာကြောင့်စစ်ဘေးဒုက္ခတွေအရေးအတွက်တိုးလာနေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ခုတော့ပြင်နေတော့ဗျာအစ်မပြေဘူးပါဘောလို့ဆယ်ရတော့နော်ဆရာလုံးပြည့်လို့မပြောနဲ့ငါတရားထိုင်လို့တော့ပြင်မပြေဒီကိုယ်ကပါလားဒီကိုယ်ဝဲမှုတော့တော်တော်ခက်ခဲတယ်
မူဆေနမ်ခန်နေဆက်ကုံတယ်များအသင်းရဲ့ဒုဥက္ကဋ္ဌစိုင်းခင်မောင်က VOE ကိုပြောသွားတာပါ။အိုမီကရွန်ကိုဗစ်မျိုးကွဲတဲ့ပြန့်နှံ့မှုတွေကြောင့်ဒီမြမနေဆက်ကုံတယ်ရေးပြန့်ဖွင့်မှုမရေရာတဲ့အခြေအနေကိုသင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်မှာပါ။
အမေရိကန်ပြည်ထောင်စုတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမ္မတရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့လည်းအပြည့်ကာကွယ်ဆေးထပ်ထိုးကြဖို့သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချင်းဆောင်မနေဘဲကာကွယ်ဆေးထိုးကြဖို့သမ္မတကတိုက်တွန်းပါတယ်။အမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူတန်း60လောက်ရှိနေကြောင်းတနင်္လာနေ့ကအင်ဂျီရောမင်ဂွန်းမှထည့်သွင်းပြောဆိုခဲ့ပါတယ်
။ The best protection against this new variant or any of the variants out there.
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုကာကွယ်ရေးတခြားမျိုးကွဲတွေကိုကာကွယ်ရေးအတွက်အကောင်းဆုံးနည်းလမ်းကအပြည့်အဝကာကွယ်ဆေးထိုးတာဖြစ်ပါတယ်လို့သမ္မတကပြောခဲ့တာပါ။ကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ချင်းချောက်မှုကြောင့်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေထပ်ပိတ်ဖို့တော့လက်တလော့မလိုဘူးလို့ယူဆကြောင်းလည်းသမ္မတကပြောပါတယ်။ဗိုင်းရပ်စ်မျိုးကွဲသစ်ကိုတိုက်ဖျက်ရေးအစွမ်းကုန်ဆောင်ရွက်မယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ဒါပေမဲ့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကိုအတိုက်အတာတစ်ခုအထိကာကွယ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တောင်အာဖရိကမှာစပြီးတွေ့တဲ့ Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတခြားနိုင်ငံအတော်များများမှတွေ့နေရပြီဖြစ်ပြီးတနင်္လာနေ့ကစလို့တောင်အာဖရိကနဲ့တခြားအာဖရိက9နိုင်ငံကလေကြောင်းခီးစင်တွေဝင်ရောက်မှုကိုလည်းအမေရိကန်ပြည်ဝင်ခွင့်ပိတ်ထားပြီဖြစ်ပါတယ်ရှင်။
covid virus မျိုးကွဲ omicron ကိုတောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့ပြီးနောက်တခြားနိုင်ငံတွေကိုပြန့်နှံ့နေပြီးစစ်မှားအန္တရာယ်ရှိလာပြီးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ပေါ်တူဂီနိုင်ငံမှာတနင်္လာနေ့ကကူးစက်မှု73မှုတွေ့ရှိရတယ်လို့ဆိုပါတယ်။သူတို့အားလုံးဟာပေါ်တူဂီနိုင်ငံရဲ့ထိပ်တန်းဘောလုံးကလပ်ဖြစ်တဲ့ Belenenses SAD ရဲ့ဘောလုံးသမားတွေနဲ့ဝန်ထမ်းတွေဖြစ်ကြပြီးအဲ့ဒီထက်ကတူဦးဟာဆိုရင်တောင်အာဖရိကနိုင်ငံကမကြသေးမီကမှပြောင်းလာတာဖြစ်တယ်လို့ဆိုပါတယ်။အလားတူသောပဲစကော့တလန်မှာကူးစက်မှု6မှု၊ကနေဒါနဲ့ဩစတြေးလျမှာ2မှု၊နယ်သာလန်စ်နိုင်ငံမှာ7မှုတွေ့ရှိထားပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတော့တာစီစစ်ဆေးကူးစက်နိုင်တဲ့ဒီဟောဟာကမ္ဘာပေါ်မှာဆက်လက်တည်ရှိနေဆဲဖြစ်တဲ့လူတွေဟာကြောက်လန့်မှုနဲ့လေးလျူစုမှုတွေနဲ့လက်ပတ်နေကြတယ်။ခက်ခဲရင်ကျိုးပန်းထားသမျှဟာပြုတ်တရဆုံးရှုံးသွားနိုင်တယ်။ဒါကြောင့်ဒီကာယရာဟုဆုံးသက်ရေးဟာအင်မတန်အရေးကြီးတယ်လို့ဂျီနီယောင်ဟာပြုလုပ်တဲ့ WHO အထူးညီလာခံမှာပြောကြားသွားပါတယ်။လောလောဆယ်မှာတော့ Omicron မျိုးကွဲသစ်ကြောင့်သေဆုံးမှုမရှိသေးပေမဲ့အင်မတန်အန္တရာယ်ကြီးမားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားထားပါတယ်။
အာဖရိကအတွက်လှူဒန်းတဲ့ COVID-19 ကာကွယ်ဆေးတွေရဲ့အရှိအသွေးပိုပြီးညှင့်တင်ဖို့လိုအပ်နေကြောင်းလှူဒန်းထားတဲ့ COVID-19 ကာကွယ်ဆေးတွေကိုအာဖရိကမှာဖြန့်ဝေရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။လက်ရှိလှူဒန်းမှုအများစုဟာကျုံတလို့တင့်တလို့အတိပေးအကြောင်းကြားမှုအားနေတာနဲ့တက်တန်းကုန်ကန်ကြီးဆေးတွေဖြစ်နေတာကြောင့်ကာကွယ်ဆေးထုံးနိုင်ရေးအစီအစဉ်ချမှတ်ရင်းနဲ့ကာကွယ်ဆေးတို့လုပ်ငန်းတွေတွန်းမြှင့်ဆောင်ရွက်ရေးအတွက်နိုင်ငံတွေမှာအကြီးအကျယ်ခက်တွေ့ရတယ်လို့အာဖရိကအတွက်ကာကွယ်ဆေးစုဆောင်မှုအဖွဲ့ကြီး AVAT အာဖရိကကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC နဲ့ COVAX တို့ကပူးရဲကြေညာချက်ထုတ်တာဖြစ်ပါတယ်။ COVAX အဖွဲ့ကြီးကတော့ဝင်ငွေနဲ့ဝင်ငွေအလဲလက်နိုင်ငံတွေမှာကာကွယ်ဆေးဖြန့်ဖြူးရေးဦးစီးဆောင်ရွက်နေတာဖြစ်ပါတယ်။2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစလို့ကာကွယ်ဆေးလှူဒန်းမှုတွေမှာစံနှုန်းသတ်မှတ်ချက်အတော်များများကိုလိုက်နာလှုပ်ဆောင်ကြဖို့လဲအလှရှင်တွေကိုကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့တွေကကြိုက်တွန်းထားပါတယ်။ထဲသွင်းစဉ်းစားဖို့ပြောထားတဲ့အချက်တွေထဲမှာတော့တည်ယူပို့ဆောင်ရေးစရိတ်စကလျှော့ချနိုင်ရေးအတွက်အရေးအတွက်များများလှူဒန်းဖို့လက်ခံနိုင်ငံကိုရောက်လာချိန်မှာကာကွယ်ဆေးရဲ့တက်တန်းကအနည်းဆုံးသတင်းပတ်10ခုရှိစေရေးနောက်ကာကွယ်ဆေးတွေမရောက်ခင်တရင်၄ဘတ်ထဲနောက်မချစီပဲကာကွယ်ဆေးရရှိနိုင်မှုကိုနိုင်ငံတွေကိုအကြောင်းကြားဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်။အရေးကြီးတဲ့တရင်အချက်လက်တွေကိုလည်းအလှရှင်တွေဘက်ကမြန်မြန်အကြောင်းပြန်ကြားဖို့အာဖရိကမှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးနေတဲ့အဖွဲ့အစည်းတွေကပြောဆိုထားပါတယ်ရှင်
။ဒီဘက်အင်အားကြီးတိုင်းပြည်တွေကအစင်းချင်းလက်နက်တွေအပြိုင်ဆိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံဟာအစံတက်စားပေါင်းများစွာပုံမြန်တဲ့Zircon hypersonic ဒုံးကြီးတစ်စင်းကိုထပ်မံပြီးတော့အောင်မြင်မြင်ဆန်းသတ်နိုင်တဲ့လို့တင်လာနေရကြညာပါတယ်။ရုရှား American ပြင်စစ်တရုတ်တို့ကဒီလိုအစံထက်50မြန်တဲ့ hypersonic ဒုံးကြီးထုတ်လို့ရရှင်ပြန်ကျူပန်းနေကြတာဖြစ်ပါတယ်။ဒီထက်မှရုရှားကအခုလို Zircon ဒုံးကြီးကို Admiral Gorshkov ရေဒါသင်္ဘောအနီးကီလိုမီတာ400မိုင်250အကွာမှာရှိရပြတ်မှတ်ကိုပြတ်ခတ်နိုင်ခဲ့တာဟာအောင်မြင်ထိမှန်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ရုရှားနိုင်ငံဟာစစ်သင်္ဘောတွေရင်ကုန်သင်္ဘောတွေမှာဒီဇီကွန်ဒုံးကြီးတပ်ဆင်နိုင်ရေးအတွက်စမ်းသပ်မှုတွေအကြိမ်ကြိမ်ပြုလုပ်နေတာလည်းဖြစ်ပါတယ်။ဒီလက်နက်သစ်တည်ဆောက်မှုကိုသမ္မတဗလာဒီမီယာပူတင်က2019ဖေဖော်ဝါရီလကနိုင်ငံတော်အခြေပြမင်ခွန်းတရားထဲမှာထည့်သွင်းပြောကြားခဲ့ပြီးဒီလက်နက်အဆိုရင်အစံတက်90မြန်တဲ့နှုန်းနဲ့မိုင်ပေါင်း620ဝေးတဲ့ပစ်မှတ်ကိုပစ်ခတ်နိုင်မယ်လို့ဆိုခဲ့ပါတယ်။အခုအချိန်ထိတော့ဘယ်ပြန်ပက်နိုင်ငံကမှရုရှားလိုစမ်းသပ်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နဲ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်စစ်တွင်မြို့အနောက်မြောက်ဖက်ပင်လယ်ပြင်မှာလူ233ဦးလိုက်ပါလာတဲ့ဆက်လီတစ်စင်းကိုနိုဝင်ဘာလ29ရက်နေ့မနေ့ပိုင်းမှာဖမ်းဆီးခဲ့ကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။သတင်းအရတော့ဖမ်းဆီးတဲ့ဝဒီချွန်း၅တစ်သားဆက်လီပေါ်မှာရိုဟင်ဂျာ228ဦးပါဝင်ပြီးကလေးငယ်33ဦးအမျိုးသမီး125ဦးနဲ့အမျိုးသား80ဦးဖြစ်ပါတယ်။ဆက်လီဝန်ထမ်းအမျိုးသား5ဦးဖမ်းခံရတဲ့အထက်မှာပါပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာဘက်ကတရားဝင်လက်ခံမထားပါဘူး။မြန်မာရေးတပ်ကင်းလည်စောင့်ကြည့်နေတာမှာမတင်ကာပွဲဆက်လီကိုတွေ့တာကြောင့်စစ်ဆေးတာမှာဖမ်းဆီးရမိတာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဖမ်းခံရသူတွေကိုတက်ဆိုင်ရအနာပိုင်းတွေထံလွှဲပြောင်းပေးအပ်မယ်အကြောင်းသတင်းမှာဖော်ပြပါတယ်။ဖမ်းခံထားရသူတွေကိုဘယ်ကိုခေါ်ဆောင်သွားတယ်လဲ။အနာပိုင်းတွေထံလွှဲပြောင်းပြီးပြီလားဆိုတာနဲ့ဘယ်ဒေသကလူတွေလဲဆိုတာကိုတော့ဖော်ပြမထားသလိုဒီလူတွေကဘယ်ကိုဥတီသွားနေတာလဲဆိုတာကိုလည်းသတင်းမှာမတွေ့ရပါဘူးရှင်
။2015 Iran Nuclear သဘောတူညီချက်နဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတနင်္လာနေ့ကဩစတြေးလျနိုင်ငံ Vienna မြို့တော်မှာပြန်လည်ဆက်တင်လိုက်ပါပြီ။ငါးလတက်တော့ခဲ့ဒီဆွေးနွေးပွဲဟာအီရန်မှာသမ္မတတရားတက်လာပြီးပထမဆုံးအကြိမ်ပြန်လည်ဆက်တင်တာလည်းဖြစ်ပါတယ်။တခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲ6ကြိမ်လိုပဲအမေရိကန်ပြည်ထောင်စုကတော့တိုက်ရိုက်မပါဝင်ပါဘူး။2015သဘောတူညီမှုအတိုင်းပဲအီရန်ဟာဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့တိုက်ရိုက်ဆွေးနွေးပြီးအဲဒီဥရောပသံတမန်တွေကတဆင့်အမေရိကန်ကိုအပြန်အလှန်ဆက်သွယ်ပေးရမှာဖြစ်ပါတယ်။ အီရန်နျူကလ িয়ার အစီအစဉ်ကို10နှစ်က15နှစ်အထိကန့်သတ်ထားပြီးအပြန်လာအဖြစ်အီရန်ပေါ်ချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရေးဆိုတဲ့သဘောတူညီချက်ကိုပြန်လည်ကျင့်သုံးမယ်မကျင့်သုံးဘူးဆိုတာဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့သမ္မတဒေါ်နယ်ထရမ့်လက်ထက်2018မှာအဲ့ဒီသဘောတူညီချက်ကနှုတ်ထွက်ခဲ့ပြီးအဲ့ဒီနောက်အီရန်ကလည်းမလိုက်နာပဲနေခဲ့ပါတယ်အခုအချိန်ထိကတော့အီရန်နိုင်ငံဟာသူတို့နိုင်ငံရဲ့နျူကလ িয়ার စစ်ရုံတွေမှာယူရေနီယံတွေကိုသဘောတူညီထားတဲ့အဆင့်တက်ပုံမဆန့်စင်အောင်ထုတ်လုပ်နေကြပါတယ
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသကရဲစခန်းတစ်ခုမှာဘာသာရေးထိပါစော်ကားမှုဆွဆွဲခြင်းနဲ့ဖန်ထားတဲ့စိတ်မမှန်သူတို့ကိုဆွဲထုတ်တပ်ဖြတ်ဖို့ရည်ရွယ်ပြီးညအချိန်ရဲစခန်းကိုအုပ်စုဖွဲ့တိုက်ခိုက်မှုနဲ့ဆက်ဆက်လို့လူ30လောက်ဖန်ထားတယ်လို့အန်နာပိုင်တို့ကတင်းနယ်လာနေမှာပြောပါတယ်ခိုင်ပါပတွန်ခွာပြည်နယ်ခြားစရာခရိုင်တွင်းကရဲစခန်းကိုတင်းနှင်းကလေးနှင့်ညနေပိုင်းမှာထောင်းနေချီတဲ့ဆန္ဒပြသူတွေကတိုက်ခိုက်ခဲ့ကြောင်းဘာသာရေးစော်ကားသူလို့ဆွဆွဲဖမ်းဆီးထားသူကိုရဲတပ်ဖွဲ့ကထုတ်မပေးတဲ့အခါရဲစခန်းအပါအဝင်အနီးကလုံခြုံရေးစခန်းတွေကိုပါမီးရှို့ခဲ့တယ်လို့လည်းပြောပါတယ်
Ecco, admine,
ma quando si dice la via,
per cui admine si fa calia, o per
fare... Coran Chiasa o comi sciute, mio tago, l'ureca, pampiro, yesakango, pokeraba, now pai maro, l'utecio, pian labi, edi, mio tago, pian bevo, yego, taunama, yega, lue bevo, nienso gera, pite, lu, tita ganga, pioso gera, pipare, si?
Traci, grazie, ma quando si dice, ore, c'è il primo metrin, po' go, pio, pia, luare, piente, nanga, ဘောလုံးမဂ္ဂဇင်းကချင်းနှင်းနဲ့တနှစ်တာအကောင်းဆုံးဘောလုံးမဆုရွှေဘောလုံးစုကိုအာဂျင်တီးနားနိုင်ငံ PSG တိုက်စစ်မှုလီယိုနယ်မက်ဆီကရရှိတော်ပါတယ်မက်ဆီဟာဒီအတွက်ဘလွန်ဒေါ်လို့ခေါ်တဲ့ဒီရွှေဘောလုံးစုကိုအခုခါမှာ9ကြိမ်မြောက်ရရှိတာဖြစ်ပါတယ်မက်ဆီစုစုပေါင်းရမှတ်633မှတ်နဲ့ပထမရရှိခဲ့ပြီးဘိုင်ယန်မြူနစ်တိုက်စစ်မှုရောဘတ်လိုဝန်ဒေါစကီက980နဲ့ဒုတိယအီတလီချယ်လ်ဆီကွင်းလည်းကစားသမားဂျယ်ရင်ဟိုးက460နဲ့တတိယရရှိပါတယ်။အီတလီချယ်လ်ဆီကွင်းသမားကတတိယရရှိခဲ့တာဖြစ်ပါတယ်။ဒီစုကိုအာဂျင်တီးနားနိုင်ငံအသင်း2021မှာပူဆွဲခဲ့တဲ့အခါမှာမက်ဆီကအဓိကနေရာပါဝင်ကစားခဲ့တဲ့အတွက်ချီးမြှင့်တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ကလေး VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ဦးကျော်စံသားတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ Omicron COVID မျိုးကွဲတဲ့ကမ္ဘာအနှံပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်မှုတွေရှိနေတဲ့အခြေအနေတင်ပြမှာပါ။အခုတော့ဒီစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီတွေစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးဆက်ပြီးလုပ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။စစ်အာဏာသိမ်းတာကိုလက်မခံဘဲလက်နက်ဆွဲကင်တိုက်ခိုက်မှုတွေများပြားလာနေတဲ့ဒီစကိုင်းနဲ့မကွေးတိုင်းတွေမှာစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။တစ်ချိန်တည်းမှာပဲဒုက္ခတွေအရေအတွက်ကလည်းတိုးလာနေပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင
်။စကိုင်းတိုင်းဒီဖဲရင်မြို့နယ်အရှေ့ပိုင်းကျေးရွာဖြစ်တဲ့ညောင်ငှကျေးရွာကိုနိုဝင်ဘာလ28ရက်နေ့လယ်ပိုင်းကစပြီးစစ်ကောင်စီကနယ်မြေရှင်းလင်းမှုစစ်ဆင်ရေးဆောင်ရွက်နေရမှာလေချောင်းကနေရဟတ်ရင်3တိုက်ခိုက်မှုတွေပါရှိနေတယ်လို့ဒေတာကန်တွေကပြောတယ်လို့ရဟတ်ရင်3တိုက်ခိုက်တဲ့ဗီဒီယိုဖိုင်နဲ့လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။နယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းကိုဒေတာကန်ကာကွယ်ရေးအဖွဲ့ကမိုင်းဆွဲတိုက်ခိုက်တာတွေရှိတယ်လို့စစ်ကောင်စီရဲ့လေချောင်းကနေတိုက်ခိုက်မှုကြောင့်ဒီပဲရင်ညောင်လကျေးရွာကအရက်သား4ဦးသေဆုံးခဲ့တယ်လို့ဒေတာကန်ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။ချင်းကြီးကဒီလောင်းပေါင်းလို့ရတဲ့ခါပဲအပြည့်ပြည့်လို့ရတာကခဏခဏနေသူဝင်းနဲ့ပြက်ခွဲသွားတယ်လောင်းပေါင်းလို့ရတာပဲအဒီကြီးရတာအလောင်းပေါင်းလို့မရဒီနေ့ဟာကျတော့ဟိုပြည်ပေါ်ကဒေသသားတွေကိုတီးတီးတော့များလို့ပေါ့သူတို့ကလွားထဲမှာပဲအမင်းကြီးတွေကလည်းကျင်းနေတဲ့ရန်တန်ပြည်များလည်းရှိနေတော့လေလောရဲ့လောင်းပေါင်းပြီးတော့ဒီနေချင်းနဲ့တူလိုက်တာတော့ဒီလောင်းဟိုဖြစ်သွားတယ်နော်သူတို့ရောင်းဝင်ချင်းပြည်တယ်ကျတော့သူတို့ဟိုခေတောင်းထုံးတွေကလင်းလိုက်ပြီးတော့လောင်းပြီးတော့ကောက်ရတယ်ပေါ့ကျွန်တော်လည်းအတီးဆုံးမထားရတော့အကြည့်ကြောင့်မသိဘူးဟိုလောရဲ့တော့လီလောင်းတီးကြည့်လို့ရတော့ဒီလိုရင်တော့ဟိုဒီနေ့လာမှရှိသေးလို့ရောဒီတော့ကြီးဘာသာတော့စေကောင်းနေစနာကောင်းကြောင့်မိုင်းကြီးပြီးတော့ဒီလိုထိတ်တိုက်ကြည့်လို့ရပါညာမရှိပါဘူးစကြောင်းတူရဲ့ပုံစံပါပဲဘာလို့ဒီလိုသူတို့ရောင်းနေဒီအောင်ဒီမှာဆက်နေတော့ပြီးတော့ဝင်ရတယ်
November 29 ရက်က လေကြောင်း တိုက်ခိုက်မှုကြောင့် ညောင်လာကျေးရွာအပအဝင် အနီးအနားက ကျေးရွာ 15 ရွာနီးပါးက လူဦးရေ 2000 လောက်ဟာ နေရက်ကို ဆုံးခွာပြီး စစ်ဘေးဒုက္ခသည် ဖြစ်နေပါတယ်။ စစ်ကောင်စီက အနေမြေ ရှင်းလင်းရေးတွေ ဆက်လက် လှုပ်ဆောင်နေရတဲ့ အတွက် ဒုက္ခသည် အရေး အတွက် တိုးလာနေတယ်လို့ စားနပ်ရိက္ခ အခက်အခဲတွေ လည်း ရှိနေတယ်လို့ ဒေသခံ သူဦးက ပြောပါတယ်။
ဒုက္ခသည် ဖြစ် တိုးလာပြီး ရှိတယ်ပဲ ကျွန်တော်တို့။ ညောင်လာကလည်း အထိုင်ချောက်ရောက် မှုနေတယ်။ တော့ပြောင်းလာလို့ကျွန်တော်တို့ညောင်လာနေမှာပေါ်မှာတည်လို့ရတယ်ကိုထိုးနေတယ်ပေါ့နော်အဲ့မှာထိုးရတယ်အဲ့ဒီမှာကျွန်တော်ကကျွန်တော်ဖြစ်ကြောင်းကိုရှင်းရဲဖြစ်ကြောင်းကိုရှင်းရတယ်အဲ့ဒီရွာကနေဖြစ်ကြောင်းဖြစ်သွားတယ်အဲ့မှာဖြစ်ကြောင်းဦးကြီးကဒီနေ့ပြန်ထောင်ဆက်တူတယ်ကျွန်တော်ကိုယ်တိုင်ကိုခုဒီတော့ကျွန်တော်ဒီမှာရှိနေတာပေါ့ဗျဒီတောင်ကိုထွက်ခဲ့ရှိနေလို့ပြန်ဒီအန
တိုက်ပွဲပြင်းထန်ခဲ့တဲ့မကွေးတိုင်းစောမြို့နယ်နဲ့ပေါင်းမြို့နယ်တောင်ပိုင်းမှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်ရေးတွေလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့သိရပါတယ်။နယ်မြေရှင်းလင်းမှုရောက်ရှိလာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာတွေပြုလုပ်ခဲ့လို့စစ်ကောင်စီဘက်ကထိခိုက်ဒိဆုံးမှုရှိတယ်လို့ဒေသခံအဖွဲ့တွေကပြောပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြသူတွေဟာမြန်မာပြည်နေရာအတော်များများမှာဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်ဖွဲ့တွေကိုပြန်လည်တိုက်ခိုက်တာတွေဖြစ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့မြန်မာပြည်အနောက်မြောက်ခြမ်းစကိုင်းတိုင်းနဲ့မကွေးတိုင်းရဲ့ခြေရွာတွေမှာတော့အခုနိုဝင်ဘာလကစပြီးစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေပိုလှုပ်ဆောင်နေရမှာလေကြောင်းရဟတ်ယာဉ်တွေနဲ့ပါပြစ်ခတ်နှိမ်နှင်းမှုတွေရှိနေတယ်လို့သိရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေထဲမှာတော့အနောက်မြောက်ခြမ်းကစစ်ဆင်ရေးတွေနဲ့ပတ်သက်လို့တီးခြားဖော်ပြတာမရှိပေမဲ့လက်နက်ကင်လှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေကိုရှာဖွေဖမ်းဆီးနှိမ်နှင်းတာတွေကိုတော့မကြာခဏဖော်ပြနေပါတယ်ခင်ဗျာ
။ကိုရဲမမရှင်ဆက်လက်ပြီးတော့ဒီ Omicron COVID မျိုးကွဲတဲ့ကမ္ဘာအနှံ့ပြန့်နှံ့လာမှုကိုမြန်မာပြည်တွင်းမှာလည်းစိုးရိမ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာကူးစက်မြန် Delta COVID မျိုးကွဲကြောင့်ကိုဗစ်တတိယလှိုင်းအတွင်းမှာကူးစက်မှုတန်ကိုတော်တော်လေးခံခဲ့ရတဲ့အတွက်အခုအသစ်ထပ်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုးကူးစက်ပြန့်နှံ့မှုကိုပြည်သူတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်
။အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇာပြောင်းကိုဗစ်ရောဂါပိုးတဲ့အိုမီကရွန်ရောဂါပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံကြီးကိုကူးစက်လာမှကိုစိုးရိမ်သူတွေရှိနေပါတယ်။ကိုဗစ်တတိယလိုင်းမှာကူးစက်မြန်ဒေါက်တာမျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုသစ်ထပ်မံကူးစက်မှုကိုစိုးရိမ်နေကြတာပါ။မကြာခင်အချိန်ကအထိကိုဗစ်ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပေးတော်လက်ပရာဟိတအဖွဲ့ကဦးမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေ၊ရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စီးရီးအနေနဲ့မှကာကွယ်မှုတိကျမရှိဘူးတော့ကျွန်တော်မသိဘူးပေါ့ဗျာ။ဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတက်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါပေမဲ့ရောက်မလာဖို့တော့ကျွန်တော်တို့ဖြူတောင်းမယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မြို့နယ်တရားကျော်မှာထုတ်ပြန်ခဲ့တဲ့ Stay at Home ကတ်သတ်ချက်တွေကိုဖယ်ရှားပေးထားတာအခုဆိုရင်17မြို့နယ်သာကျန်မာတော့တယ်အခြေခံညာအကြောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလိုကိုဗစ်စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်ကိုဗစ်တတိယလိုင်းတုန်းကလိုတိတ်မနိုင်တိတ်မနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုက်နာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ်ကိုဗစ်ထပ်မံကူးစက်မှုမရှိအောင်ကြိုတင်လှုပ်ဆောင်သင့်တယ်လို့လည်းရခိုင်ကိုဗစ်စောင့်ရှောက်ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ဒီကနေ့နေဆာဝင်ွေပေါ့တွေပေါ့နော်ပြီးနောက်နေဆာနဲ့ဖြစ်တွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဘက်ကလာမဲ့လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူတွေဖြစ်ဖြစ်တည်ဝင်လာတဲ့လူတွေဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပိုးတွေ့လျင်လာရင်တော့ကျွန်တော်တို့ရခိုင်ဒေသမှာဒီဘောကျွန်တော်တို့ဆိုဟိုစတုဒ္ဓလိုင်းရိုက်ချက်တော့နိုင်မဲ့အခြေအနေတော့ရှိပါတယ်။အကြောင်းကျွန်တော်တို့နည်းနည်းဟိုအသိတ္တိလောက်အသိတ္တိနည်းနည်းပို့ထားမဲ့အခြေအနေတော့မြင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအပြင်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစီးပွားရေးကျဆင်းနေတာမို့ပြည်သူတွေစောင့်ဝင်နေပြီးပါကြက်တဲနေပါတယ်။ဒီအခြေအနေမှာကျန်းမာရေးစီကံချက်တွေကိုလိုက်နာဖို့အဓိကအာရုံမစိုက်နိုင်ကြပါဘူး။လက်ရှိကိုဗစ်ဗီဇမျိုးကွဲတဲ့နဲ့ပတ်သက်ပြီးစီကံချက်တွေကိုကျန်းမာရေးဌာနကထုတ်ပြန်ပေးဖို့လိုအပ်တယ်လို့နိုင်ငံသားဝင်ထွက်တွေကိုလည်းကြိုတင်စစ်ဆောင်ရွက်တာကိုလုပ်ပေးဖို့လိုအပ်တယ်လို့ရန်ကုန်ရှစ်တန်လင်နာရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်။အလုပ်ကိုင်းကြီးကလည်းအဖြစ်ကြီးနဲ့မနေ့ရှားသွားလာတဲ့မြေကြီးရှားတာဆက်ဆဲလာတဲ့တော့စာဝတ်မြေကြီးကိုဆက်ဆဲပြီးဖြစ်လာတယ်။အဲတော့စာဝတ်မြေကြီးကိုလုံးလန်းနေရတဲ့အတွက်ပြည်သူတွေမှာကကျန်းမာရေးဘက်ကတိတ်ပြီးတော့ခရီးမထားနိုင်တဲ့အပိုင်းမျိုးလေးရှိတာပေါ့နော်။
ကျမရဲ့ဝန်ကြီးဌာနပြောဝင်ရဒေါက်တာတန်းနိုင်စိုးကတော့ကိုဗစ်ဗီဇမျိုးကွဲတဲ့နဲ့ပတ်သက်ပြီးမကြာခင်သတင်းထုတ်ပြန်ပေးသွားဖို့ရှိတယ်လို့အခုလိုပြောပါတယ်
။ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့မကြာခင်သတင်းထုတ်ပြန်မှုရှိပါတယ်နော်။တော်တော်စရာတော့ in process ဆိုတော့ကျွန်တော်ကြိုးတော့မပြောသေးပါဘူးเนาะဟုတ်ဟုတ်
မြန်မာနိုင်ငံတဝန်းကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံမှုတွေကိုကြကြမြတ်မြတ်လုပ်နေရမှာအချိန်ပြည့်ထိုးပြီးသူ12တန်းနီးပါးရှိပြီးတချိန်ထိုးသားသူ5တန်းနီးပါးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။လက်ရှိအသစ်ထက်မှန်တွေ့ရှိတဲ့ကိုဗစ်ဗီဇမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံခြားသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုစတင်လှုပ်ဆောင်နေကြပါတယ်။အာရှတိုက်တဲကဟောင်ကောင်မှာ Omicron ရောဂါပိုသိကူးစက်သူကိုပထမအဦးဆုံးတွေ့ရှိရပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပါတစ်ဆက်တည်းပဲဒီ Omicron ကိုဗစ်ရောဂါပိုးသစ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံမှာဘယ်လိုပြင်ဆင်နေသလဲဆိုတာကိုကြည့်ကြရအောင်ပါရှင်။ Omicron ကိုဒီကာကွယ်တားဆီးနိုင်ဖို့ထိုင်းအစိုးရကအပူတပြင်းဆောင်ရွက်နေတယ်လို့ထိုင်းနိုင်ငံကျန်းမာရေးဒုဝန်ကြီးကမနေ့တနင်္လာနေ့ကပြောကြားလိုက်ပါတယ်။လောလောဆယ်အထိတော့ဒီရောဂါပိုးသစ်ကူးစက်သူထိုင်းနိုင်ငံမှာမရှိသေးဘူးလို့လည်းပြောပါတယ်။ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်စူးစမ်းနေတဲ့ထိုင်းနိုင်ငံကဗီဇာပြောင်းကိုဗစ်ပိုးသစ်ကာကွယ်နိုင်ဖို့ပြင်ဆင်နေကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရှင
်။ကိုဗစ်ကရောဂါကူးစက်မှုအမြင့်ဆုံးအချိန်ကတည်းကူးစက်သူထက်ဝက်လောက်ရောကျနေတဲ့ထိုင်းနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအထူးသဖြင့်ခရီးသွားလုပ်ငန်းတွေပြန်လည်နလန်ထူနိုင်ရေးအတွက်စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကခရီးသွားတွေအတွက်ကိုဗစ်စီကံချက်တွေဖြည့်လျှော့ပြီးနိုဝင်ဘာလ1ရက်နေ့ကနေစတင်ပြန်လည်လက်ခံပေးနေပါတယ်။ဒီလိုအခြေအနေမှာပဲဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကိုသတိပြုရမယ့်ကိုဗစ်ပိုးသစ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်တာကြောင့်ဒီပိုးသစ်ကိုကာကွယ်ပြင်ဆင်မှုတွေလုပ်နေပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးစာထစ်ဘီတူဒီချက်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာပြုလုပ်တဲ့ပြည်သူ့ကျန်းမာရေးဗဟိုဌာနအစည်းအဝေးမှာအခုလိုပြောဆိုသွားပါတယ
်
ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့ကြိုတင်ကာကွယ်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။တရင်းအချက်လက်ဆိုင်ရာစုံစမ်းမှုတွေကိုလည်းအပူတင်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံရဲ့ဓာတ်ခွဲခန်းပေါင်း300ကျော်မှာရောဂါရှာဖွေစစ်ဆေးချက်တွေအရတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့မတွေ့ရှိသေးကြောင်းပြောဆိုသွားတာပါ။ထိုင်းနိုင်ငံကသတ်မှတ်ရထားချက်အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုတနိုင်ငံလုံးနဲ့ထိုးပေးနေတယ်လို့လည်းပြောကြားသွားပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်း Omicron ကိုကိုဗစ်ကရောဂါပိုးသစ်ကူးစက်သူတွေအာရှကဟောင်ကောင်ပါဝင်အမေရိကန်နဲ့ဥရောပနိုင်ငံတို့မှာတွေ့ရှိနေတဲ့အတွက်နိုင်ငံတို့ကခရီးသွားကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ဂျပန်နိုင်ငံကယာယီပိတ်ထားမယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့မှပဲကြေညာခဲ့ပါတယ်
။外国人の入国については11月30日午前0時より全世界を対象に禁止をいたします。
တကမာလုံးကနိုင်ငံသားတွေဂျပန်နိုင်ငံကိုဝင်လာခွင့်ကိုနိုဝင်ဘာလ30ရက်နေ့တကောင်ချိန်ကစလို့တားမြစ်မှာဖြစ်တယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ဖူမီအိုကရှိတာကပြောကြားခဲ့တာဖြစ်ပါတယ်ထိုင်းကျမ်းမာရေးဝန်ကြီးဌာနကတော့အာဖရိကရှစ်နိုင်ငံကခရီးသွားတွေကိုဒီဇင်ဘာလကစပြီးပြည်ဝင်ခွင့်မပြုတော့ဘူးဆိုပြီးစနေနေ့ကကြေညာထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပါဝင်အီရီနာချင်းနိုင်ငံအနေနဲ့နေဆက်တွေကို2022ခုနှစ်ထဲမှာပြန်ဖွင့်ပြီးရှေ့တောလိုသမားတွေကိုတရားဝင်ခေါ်ယူနိုင်ဖို့အတွက်စီစဉ်ဆောင်ရွက်တာတွေလည်းရှိနေပါတယ်။လောလောဆယ်နေဆက်ဂိတ်တွေပိတ်ထားဆဲဖြစ်တာမို့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေလည်းနေစဉ်လိုလိုရှိနေပါတယ်။ကူးစက်မြန်ဒယ်တာပိုးသစ်ကူးစက်မှုကိုနိုင်ငံတော်များများမှထိန်းထားနိုင်ဖို့ရနေချိန်မှာနောက်ထပ်ဗီဇပြောင်းပိုးသစ် Omicron ကိုတွေ့ရှိခဲ့တဲ့အတွက်ကြိုတင်ကာကွယ်တားဆီးနိုင်ဖို့နိုင်ငံတွေကကြိုးစားနေကြပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာကြောက်ပြသွားတာပါအခုလိုထိုင်းနိုင်ငံကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာ Omicron ကိုဗစ်မျိုးကွဲသစ်ပြန့်နှံ့မှုကြောင့်မြန်မာနယ်စပ်ကုန်သွယ်ရေးတွေပြန်ဖွင့်ဖို့မရေရာဖြစ်နေတဲ့အခြေအနေကိုတင်ပြမှာပါဖွင့်လင်းရာဒီမှာလုပ်ငန်းတွေပြန်စတင်ဖို့အားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာဒီကိုဗစ်မျိုးကွဲသစ်ကြောင့်ပြန်ဖွင့်နိုင်ဖို့မရေမရာဖြစ်နေပါတယ်အထူးသဖြင့်အိမ်နီးချင်းတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်တစ်ကိုကာကွယ်ဖို့အစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်ပါမလားလို့လည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားမြုံကပြောပြမှာပါရှင်။
ထိုင်းတီယုတ်စရိတ်နေဆက်ကုံတွေအတွက်ရေးပါတဲ့အင်းကြီးနိုင်ငံတွေရဲ့နေဆက်ကိတ်တွေပြန်ဖွင့်ပြီးတော့နေဆက်ကုံတွေကြီးတွေပြန်စနိုင်ဖို့အရေးယောင်မြင်ရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုးတဲ့အိုမီကရွန်ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှစ်ခွင်းနေအောင်မယ်လို့မြန်မာကုံတွေကခံမှန်းညပါတယ်မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်နောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်
ရင်းကတဲ့ပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုန်သွယ်ရေးကပြောပါတယ်တိယဟာကက်ယောဂါကိုတိတ်အလီထားလုံးပြီးတော့နှစ်နိုင်ငံကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့ဟူစေနမ်ခန်20ကုန်သွယ်များအသင်းရဲ့ဒုက္ခဆိုင်ခင်မောင်ကဗီဒီယိုကိုပြောပါတယ်ခုတော့ပြည်နေပါဗျာအသင်းမပြေဘူးပါဘလော့ဆယ်ကတော့နော်ညာလုံးပြည်လို့မပြောနိုင်ငံတကာကလည်းလုံးလို့အသင်းမပြေဘူးဒီ
Sobare, Sobare Kusamuri, Jopian Pilamago, Dio Suaga, Suing near John Dinima, Yita Popia Jawari. Kovic Kusatu, Tonyati, Jasian, Lu, Dioning and Gajuzani Ramulu, Dion Nizaki, Piamilo, Paita, and Elu Kamani Mushibare. ရောဂါကိုကာကွယ်မှုနဲ့ရှင်သူရှင်သွန်းနိုင်တယ်ဆိုတော့တနည်းကတူတူဒီမှာအရမခံဘူး။အပြည့်ကျန်အမြင့်ကျန်တယ်ဆိုတော့ပုံစံမျိုးကလည်းရောဂါကူးစက်မှုအဖြစ်ကိုထပ်ပေါ်လာတော့ဒါအန္တရာယ်များ။ရန်ဒီသိမ့်နိုင်တယ်လို့ခင်ဗျ။တောင်အာဖရိကတိုက်နိုင်ငံတွေမှာအိုမီခရွန်ကိုဗစ်မျိုးသစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတချို့ကပြည်ဝင်ဝင်ပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ် ထိုင်းပြည်မှာနေဆက်စစ်ဆေးရေးကိတ်တွေကိုထိုင်းဆွေကပိတ်ထားပြီးမယ်ကုဒမှုကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်လောလောဆယ်ပါမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပိတ်မယ်လို့ညွှန်ကြားစာတွေမလာသေးတဲ့ကြောင်းတာချီလိတ်နေဆက်ကုန်သွယ်များတင်းရဲ့အတွင်းမှုဒေါ်နန်းစင်ကပြောပါတယ်
မြောက်ရီနေဆက်ထိုင်းမြန်မာကုန်သွယ်ရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပိုပြီးတော့ထူးခြားပြီးအပြောင်းအလဲဖြစ်မှာမဟုတ်တဲ့ကြောင်းမြောက်ရီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ကလုတ်2ကပြောပါတယ်။
ဒါကပြီးခဲ့တဲ့ဘဏ္ဍာရေးနှစ်ကထက်ဒေါ်လာ80သက်တမ်းညွန်နေသွားတာပါ။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ်။ကုသညိုဦးပါရှင်။မကြာခင်ဒီဇင်ဘာမှာဒီအပတ်စဉ်ကဏ္ဍတွေထဲမှာတော့
ဗီအိုအေအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီအိုအေမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့
bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့တွေ့တဲ့စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamis channel ဖြစ်ပါတယ်။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်。YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်。Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်̣ပါတယ်။စလုံးပေါင်းက twitter.com/ VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabmis ဖြစ်ပါတယ်။ VOA American သံရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒုတိယပိုင်းနာရီဝယ်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီကျမတို့ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာစတာတွေနဲ့အတူ
NUG အတွက်ကျောင်းဝင်ရရတယ်။နံပါတ်1အချက်ကဒါဒီလူတို့ကမြို့ကြီးကိုပြည်ဝင်တိမှန်ကြည့်နေဆိုတဲ့ဒါစာတိုးမရဘူးဆိုတာတော့မှဝိုင်းဝန်း6ခန်းနဲ့ဒါကြောင့်ပို့ပြီးတော့လက်တွေ့ပါတဲ့စက်တွေကြည့်လို့လည်းကျွန်တော်ယူဆတယ်
ဒါကတော့ NUG အစိုးရရဲ့ငွေတိုက်စာချုပ်ရောင်းချနေတဲ့အခြေအနေကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။ပြားဆက်ပွဲတော်အတွက်ရိုမီးနီးယားအကျဉ်းတောင်တွေကအကျဉ်းသားတွေတရုတ်ဆောင်တွေအဖြစ်ပြောင်းလဲဖျော်ဖြေခဲ့တဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြမှာပါရှင်။
စနေနေ့တာကာလဟာရူမီးနီးယားအကျဉ်းထောင်တွေကထောင်သားတွေကိုတရုတ်ဆောင်တွေအဖြစ်ဘူချရက်မြို့ရဲ့နာမည်ကျော်နော်တေရာပြားဆက်ယုံကြီးကိုရောက်ရှိလာစေခဲ့ပါပြီ။ဒီနှစ်ပြားဆက်အတွက်အကျဉ်းသား900လောက်ပါဝင်ထားပါတယ်။ထောင်သားတွေရဲ့ပွဲတော်ကိုရူမီးနီးယားအမျိုးသားအကျဉ်းဦးစီးဌာနကကျင်းပပေးတာပါ။ဒီနှစ်တော့ဂျီလာဗာနဲ့ရိုဟိုဗာထောင်ကထောင်သားတွေဟာကက်ပီကျောက်သူတို့ရဲ့ဖျော်ဖြေမှုတွေကိုအကျဉ်းယုံလောက်ပဲပရိသတ်အနေနဲ့ကျင်းပနေတာဖြစ်ပါတယ်။ဂျီလာဗာထောင်ကအကျဉ်းသားမာရီယွန်ဖလော်ရင်ကတော့အခုလိုပြောပါတယ
်ယုတ်ကွန်စီဒါကတော့ဆောင်းနေကရဆွန်တမကူ
အခုကပ်ဘေးကြောင့်ကျွန်တော်တို့အားလုံးအလွန်ခက်ခဲတဲ့ဘဝရဲ့အခိုက်အတန့်တွေကိုဖြတ်တန်းနေကြရတယ်လို့ထင်ပါတယ်ဒီပြဇာတ်ယုံကြီးကကျွန်တော်တို့ကိုပြောင်းလဲသွားစေပါတယ်အစပိုင်းမှာအတော်လေးခက်ခဲခဲ့ပါတယ်ဘလို့တရုတ်ဆောင်ရမလဲစင်ပေါ်မှာဘာလုပ်ရမလဲဘာရီဆက်ပြီးဖြစ်မလဲစိတ်တွေရှုပ်ထွေးလာတာပဲဖြစ်ဖြစ်ဒါမှမဟုတ်တခြားဘာပဲဖြစ်ဖြစ်ပေါ့နောက်ဆုံးတော့ဒီစိတ်ခံစားမှုတွေတဖြည်းဖြည်းပျောက်ကွယ်သွားတာပါပဲ
ဒီညနေတော့ဂျီလာဗာထောင်ဇက်အဖွဲ့ကငါတို့အားလုံးပဲအမားလုံးကြတယ်ဆိုတဲ့ပြဿနကိုကပြမှာဖြစ်ပါတယ်ကိုပြုခဲ့သမျှရောင်ပြန်ဟတ်တဲ့အခိုက်တန့်လေးတွေလို့ဖြစ်ရပါတယ်လို့ဒရိုက်တာလုပ်တဲ့ Vessel Berlin ကပြောပါတယ
်ပြဿနာပဲကတော့ကာရစပါရှူကာ
ဒီကနေ့တင်ဆက်မယ့်ပြဿနကတော့ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေရယ်ကျွန်တော်တို့ဒီအခက်အခဲတွေကိုဘယ်လိုမျိုးကျော်ဖြတ်မယ်ဆိုတာရယ်အမားလုံးပြီလို့ရှိရင်ဖြစ်တတ်တဲ့အန္တရာယ်နဲ့ဘလို့အချင်းချင်းမျိုးပဲဖြစ်ဖြစ်အမားဆိုတာဖြစ်တတ်တဲ့သဘောတွေကိုတိဆက်ပေးမှာပါ။ဘသူမဆိုသူတို့လူနေရာမျိုးကိုရောက်ရှိသွားနိုင်ပြီးတော့သူတို့အကျဉ်းသားတွေဟာလည်းတာမန်လူလောကတွေကိုပြန်လည်ရောက်သွားနိုင်တယ်ဆိုတာမျိုးကိုဒီပြဆက်ကရည်ရွယ်ပါတယ ်။အကျဉ်းသားတွေဖို့တော့ပြဆက်တရုပ်ဆောင်ရတဲ့အတွေ့အကြုံဆိုတာကကိုယ့်ကိုယ်ကိုပြန်လည်ရှာဖွေတွေ့ရှိဖို့နဲ့တကူကိုတူနားလည်မှုရစေဖို့ကုထုံတစ်မျိုးလည်းဖြစ်ပါတယ်။ပြဆက်အဖွင့်ကိုတကူရဲကွက်စိတ်ဟောတဲ့ပုံစံမျိုးနဲ့စတင်ပြီးတော့ဒီနှစ်အတွက်တီးဖြတ်ထားတဲ့ကပီဆိုကြီးတဲ့ကလူသားဆန်မှုတွေအကြောင်းနဲ့တူဝော်တူသနာကျင်နာမှုတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရဟိုဗာထောင်ရဲ့ဆူယာပြဇက်အဖွဲ့ကပြဇက်ဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပြီးတော့ဆိုင်းဆရာအယ်ဘတ်ကမူးရဲ့ဝတ္ထုကိုမှီညမ်းထားတဲ့ The State of the Seas လောက်ကျန်ခံရတဲ့နိုင်ငံတော်ဆိုတဲ့ပြဇက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဂျူလီယန်ဂလစ်တာကဒရိုက်တာဖြစ်တင်ဆက်မဲ့ဒီဇက်လက်မှာအတ္တမာနဩဇာအာဏာအကြောက်တရားရေစွမ်းတတိစိတ်ချယုံကြည်မှုနဲ့ချစ်ချင်းမြတ်တာစာရီနဲ့ဆက်ဆက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီပြဇာတ်နဲ့ပြဇာတ်မတိုင်မီအစမ်းလေးကျင်တော်တွေကနေအကျဉ်းသားတွေဟာသူတို့ရဲ့ဖန်တီးမှုစွမ်းရည်ကိုပြသဖို့အခွင့်အလမ်းကောင်းတွေကိုရစေမှာဖြစ်ပါတယ်။ယေဟောဗာထောင်ဟာအကျဉ်းသားသူဖြစ်တဲ့ဗာရယ်ကတော့သူ့ရဲ့တရုပ်ဆောင်ခြင်းတသနာကိုအခုလိုပြောပါတယ
်။
တရုပ်ဆောင်နေဆိုတာကလေကားတစ်စင်းကိုတက်တရားတို့ပါပဲ။မြင့်မြင့်တက်လေ
သူပြောပြတဲ့အရာတွေ
အရာတွေမြင်ရလေဖြစ်မြင်ရလေဖြစ်ပြီးတော့အသက်စမ်းတွေကိုသင်ယူလေ့လာနိုင်မှာဖြစ်ပါတယ
်ဒါရိုက်တာဂျူလီယန်ဂလစ်တာအတွက်ကတော့ပြဆက်ကခြင်းဆိုတာကလူအဖွဲ့စည်းတွေကိုပြန်လည်ပေါင်းစပ်နိုင်မှုမျိုးစိတ်ချပေးတာပဲလို့ဆိုပါတယ
်3-4ကြည့်ဘောရာလေးစားပစ်ပစ်ချင်းစား
တယ်လူရဲ့ဖြစ်ပြီးကြောင်းလေးကတဆင်းချင်းသွားတာဖြစ်ပြီးအစမ်းလေ့ကျင့်ကာလတွေအတွင်းကသူတို့လေ့ကျင့်ကြတာတွေဟာ5-6လောက်ကြာတဲ့အခါမှာသူတို့ကိုပြောင်းလဲစေခဲ့ပါတယ် Turu Nago, a chin houndi si Piamadora, Wusurago, Turu Timi and Nale Lajama Chibare. Tabimele, Along a Turu Bo Mutibare, Genaro Along Tapan Betabare, Ludala and Turu Sanashi and Shizla Oquen Lane, Joshi Mugu Yayu Nainelo Yongibare, Turu de Gay Sana Pimpia B, Dinila and Dine Losome so in Poli.
A Sunday Jimuri, Tonema by Losong Jabi, not so the college Jimuro, the Gay Semimo Malosong Jara Chibare. Toby Mele, Senibaga, Gari Chabiane, Drui Abidanigu, Sala Pisabu Dre, Til Sonigu, De Sondame, Tongari Garo, Atin Sonsali, Shinibarak, Nasanita Gala.
You American, then you then told him Rigu, Nazi Nasalina Ipalon, Penu Jishunai Mari. Lurumi say you then Liani, Nazi Nasalina, Union Tanza, told him Upsi, Few American, then he, RFE, Lulate Ashad. မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှတေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရဲ့လို့ကြီးစုကြရပါပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
ချန်နယ်တရားနှစ်ဆက်သုံးလုံးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုညမာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုညမာ မကြာခင်မှာတော့ဒီစက်ပစ္စည်းကိုယ်တိုင်ပြင်ခွင့်တောင်းနေကြသူများအကြောင်းပြောပြထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်မှာပါအတုံးမရပဲနှစ်နှစ်တက်တန်းပြည့်ချိန်မှာငွေရင်းအတိုင်းပြန်လဲထုတ်ယူနိုင်မယ်ငွေတိုက်စာချုပ်တွေကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ငွေတိုက်စာချုပ်တွေကိုဝယ်သူတွေအပေါ်မှာအရေးယူအပြစ်ပေးခံရနိုင်တယ်လို့ပြောဆိုထားပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဆရာနာသိမှုဆန့်ကျင်ရေးအတွက်ရန်ပုံငွေဖြစ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ဒေါ်လာ100ဒေါ်လာ900ဒေါ်လာ1000တန်ငွေတိုက်စာချုပ်၄မျိုးကိုနိုဝင်ဘာလ22ရက်နေ့တနင်္လာနေ့မှာစပြီးရောင်းပါတယ်ပြည်တွင်းမှာရောပြည်ပမှာပါ NUG ရဲ့ငွေတိုက်စာချုပ်တွေကိုစိတ်ဝင်စားနေကြပါတယ်ရန်ကုန်က900ကျော်ကဗီအိုကိုအခုလိုပြောပါတယ်
အမေရိကန်အခြေစိုက်စီးပွားရေးပညာရှင်တို့ဖြစ်တဲ့ဦးစိန်ထေကလည်းသူ့အသည့်တွေထဲမှာNUGရဲ့ငွေတိုက်စာချုပ်ကိုဝယ်ယူဖို့စိတ်အားထက်သန်နေသူတွေရှိတယ်လို့VOA ကိုပြောပါတယ်။အနေနဲ့ပဲကျွန်တော်တို့ဆိုရင်ကျွန်တော်တို့နိုင်ငံသားမှာရောက်ကျွန်တော်တို့တငယ်ချင်းတွေကဒါတွေဝယ်ဖို့သူတို့လုပ်နေကြ။NUG ကရောင်းတဲ့ငွေတိုက်စာချုပ်ကအတိုးမရပါဘူး။ ငွေတိုက်စာချုပ်ကိုလည်းတက်တန်းနှစ်နှစ်ပြည့်ချိန်မှာငွေရင်းအတိုင်းပြန်လဲရွေးနိုင်တယ်လို့ဖော်ပြထားပါတယ်။ငွေတိုက်စာချုပ်ကိုလည်းတက်တန်းနှစ်နှစ်မပြည့်ခင်ပိုင်ရှင်ပြောင်းလို့မရပါဘူး။
NUG ရဲ့ငွေတိုက်စာချုပ်အရောင်းဝင်တဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားသွားပါတယ်။အဲသူတို့အနေနဲ့ငွေတိုက်စာချုပ်ရောင်းနေတယ်ဆိုရင်ဟာလည်းရှိပါတယ်။တချို့ဟိုသူတို့အတွက်ဒါလော်ဘီလုပ်နေတဲ့ဒါမီဒီယာတွေလည်းရှိပါတယ်။လော်ဘီလုပ်နေတဲ့မီဒီယာတွေကဘယ်လောက်ရောင်းလိုက်ရပြီပါမျိုးဆိုတော့အခြေမြစ်ဒါတော့သူတို့အခြေမြစ်နဲ့သူတို့ပေါ့လေဒါပြောတာတွေလည်းရှိပါတယ เอ็นยูจีเอ็มวิทยาศาสตร์จุกปีรุ่นมาวัยยุตุติมิชิบุลุเล่ตุกัดเรื่องสารเชื่อเรื่องบ่มาเปลี่ยวไปเลยอาจารย์ที่อาจารย์ก็ที่นายงานดูงานนี้วิวิเล่ฮาร์โร่ชาวบ้านตุกัดเราโอ้โหเนาะปีบ้านนี้ปีมาปีบ้านนี้เราจะทับบ้านเนี่ยฮาวต้นยาพิษปีบ้านนี้ทับบ้านเนี่ยฮาวงูเมียววิวิลูกผู้ด้วยอาทิตย์ก็ยิ้มเลยลูกเอ้ยจันทร์รัวโร่ยิ้มสาบาน
ปีป้ากับทับบ้านมุลูสูบิเมลีปีป้าเย็บลูทับบ้านมุลเลสุรากุโรปโจสมินทงะชิมพิยามตัวบ่าวปีรุ่งงานงูเล่หัวสามุนเล่ลงในตุเรเลสีบาร์เอลูตุกับเปียวบาร์เอแต่ช่วยเลยปีเลียนเล่ลงในอารอชีเลยแต่ช่วยเลยปีเลียดอปีจารอลอบีนี่เนี่ยลงได้หายเลยสีจับบ่ตาเรียรอบารุงตัวจ้าปีเบียเนี่ยเส้นงูดีปอนอ
ปีดารุปีเบียเนี่ยเส้นสังเวดารุถ้าเรียลเลยที่อุบลีเนี่ยนิสุนนั่งจ้าเจนรู้ปีดูดูเลยเจนรู้ปีเปลือกทั้งพี่เมลีปีเรมายอปีป้ายอมยามารีจามาบ้าเอ็นยูจีเอ็งวยได้สาจูกูวัยยูนิตุเรวัยยูลุตุเรสินีบาร์เอจะไปยอมยามารีเทมาเล
เอ็นยูจีก็ยังชาเดงวยได้สาจูกูวัยยูทัตุเรสิจ้าจะไปยอมยามานังงานทำยาติงเลยโอเคท่าอุตันสุยกับฟิวเอโกเปียวบาร์เอที่วิสุตาจูกูทรูเวจินเนตาทรูเอติโนะเนงไอเนงไอจูกูทรูตาวินปัตเตกุยยาคุยเดียดิเนโมลีรูดาวจูเปียเลมจิวแต่ไม่รู้ว่าเป็นสัมผัส
ดูแลไม่ยากแต่มาแต่เต็มที่มาเมื่อเย็นเปลี่ยนยามเอ็นยูจีเอ็งวิทย์สาจูฮะในงานเด็กก็พบว่าบรรดาทุกอย่างนี่เต็มวิทย์สาจูดีเน่ปามยากว่าชามุชินีบาดเลยอเมริกาเชื่อใจสิบวัยปีนี้เชื่อว่าสิ่งที่ก้าคุลูพิวาร์เลยเออไอ้เนี่ยมาดีเลยสิตัวเอ็นยูจีเอ็งโรตีตัวเอ็นยูสัวเพื่อนนี่เนี่ยเลยเบ้ตัวนี่เนี่ยเราตัวมาเปลี่ยนแต่มาส่วนนอกตัวเบาหนีบาริสุรากันเราตัวตุบีลาบดีเนาะ แต่เมื่อตัวมาเปลี่ยนเป็นตัวเต็มตั้งกาละจันทร์ที่เราเน้นเน้นเน้นเน้นตัวมาอยากตัวมันนะตัวปอนะเน้นตัวมาดีปอนี่กูพยายามเลี้ยบมาตัวสวยขึ้นแล้วเลยข้ามาพยายามเลี้ยบดีๆกูพยายามวิ่งตัวปอนะพยายามเมย์อะไรไอ้ตัวปอนี่ตัวดับชิดเดียวจะอันตัวนี้เนี่ยตัวเราไม่ยุบไม่ยุบปอบยาไอ้ตัวปอบแบบเนี้ยเอ็นยูจีเอ็งวิ่งได้สาจูวัยยุตุเรียฮะจูมีเทนั่งเงี้ยอย่างอาบิมุกับปูมีอะไรสูเลอุสิงที่กับชิมยามาเร
ที่เรื่องที่บ้านมาชินเลยปีดูรูรูเลยก็แต่ปีเดียวที่มูลานยังวัววัวตัวเองนั่นสิลูกชายนี่เลยอยู่เจ้าก็ท้าวคุณยี่เดียวทั้งพ่อเนี่ยตัวเองเว็บปีเดียวทั้งพ่อเว้ยย้อนจะนับปานังเว้ยก็คุณยี่ปีดูรูรูยาพี่ปีเดียวทั้งพ่อบ้างทุกอย่างเอ็นยูจีเป็นกังวัยได้สาจูช่วยงานวัยรู้ก็เป็นลูกต้องช้ำเลยสุรากุโรชินชินเลนเลนพิอสุมาทาวาว
เนี่ยแต่เดิมพี่จีมาหัวได้สาจูวัยยุทธาตุเรียเปลี่ยนยุ่ยอยู่ในเมื่อเชนิกาโยเป็นลูกชินัยมาดเลยสิบวันยี่ปีนี้เชนอุสิงเทกาโรอคุลูชิมยามาเลยปีดูรู้คุณยี่เจ้าหน้าถ้าเจ้าเลยปีดูรู้กันเลยอาจจะสาดังเวลามาดูแลบ้านมาบีเอชิกาโยแล้วเหตุด้วยลูกอันเด็กคุณยี่มู่กูปีเด็กตัวเจ้าเวลาลูเล่ตัวมันมีอากูจะสุดจะรู้จักละไอ้เชนมาแล้วก็ยังสู้ว่าพี่ละยิ่งเดียวมันเนาะนั่นเราจะมาตุ๊กพี่มาลูกมันทาร์เลย
ไอ้ตัวมาพิลากันยังดูโชว์ดูเรียดีกว่าวิบัยสังเวียนเราดูเรามีกลัวดูเรียนเราดูไม่ได้ดูชิบสบายสบายกันนะว่าเช่นแม้แต่งีไทยก็จะเสกเหรอวะคุณรอบล็อกการ์ดย้อนเมียสิสิงกูจิชูน่าสนใจอะมาตัวมีอะไร ที่เกี่ยมาเช่กบ้าจีมาอิเล็กทรอนิกส์เซ็ตพีซีไม่ดูมีอะไรนี่จังฮะอุยอปาไต่ตัดชูการ์โรที่เซ็ตพีซีเรกูโกรันเป็นสิ่งเวียเอาอุบัติเหตุแทนไปบูดาวสูลูชาลาจาวาเลยพีซีตะคุ่มเวกิมาที่พีซีกูเป็นเล่าเรื่องเวียนนายมเลสูเรียนยงกูว่าทั่วโลกดูเรียเทตุยพบยาไปบูเลยดาวสูนี่จาร์จาวแม้สุ่มยามงาบล็อกการ์ดย้อนเมียสิสิมาจินเซตาวาเลยเช่น สมาร์ทและการฟังดีป่าวเหวี่ยงอิเล็กทรอนิกส์ดิสซิเรียเป็นเหล่าเซจีเบบี้เวทาวาซีอันนี้เป็นดิสซิเรียเจ้าตัวลูกพิจารณาส่วนใหญ่กูรันเปลี่ยนเวทมีชีวะบุบางเวทอุบลีมาปกติทำเรื่องบางเวทเจ้ากูรันพิจารณาอย่างนั้นมาอเมริกันพิจารณาสุขภาพเนี่ยมีอาสุขภาพเหวี่ยงในงานเราเนี่ยมีมาเปลี่ยนเวทและมีชีวิตเรื่อยอุบลีอยากเปลี่ยนบางเวทมีชีวะบุสักกูรันพูดที่ไรจ้าเนี่ย warranty อามากันเจ้าตัวพี่รอพิซซี่ก็มันดีกว่าจอบพี่รารุพิมพี่รารุมาเล่าตัวบ่าวแต่เจ้า
ဒီလိုဝယ်နိုင်တဲ့အီလက်ထရောနစ်ပစ္စည်းမျိုးတွေကိုလူတွေကပြင်နေတော့ပဲလွှင့်ပြလိုက်ပြီးတော့အသက်ဝယ်သုံးနေကြတာပါဒါကြောင့်လည်းကမ္ဘာကြီးမှာအီလက်ထရောနစ်အမှိုက်တွေပိုပိုများလာနေပါတယ်လေလာမှုတွေအရဒီကမ္ဘာလုံးမှာနှစ်စဉ်အီလက်ထရောနစ်အမှိုက်
ဒီပြဿနာကြီးကိုရှင်းချနိုင်ဖို့အတွက်ရောမလိုဘဲနဲ့အီလက်ထရောနစ်ပစ္စည်းသစ်တွေပေါ်ရရအောင်မှာ right to repair ကိုယ်တိုင်ပြင်ဆင်ခွင့်ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလှုံ့ဆော်မှုတွေလည်းရှိလာနေပါတယ်။ဥရောပကဗြိတိန်နဲ့ပြင်သစ်နိုင်ငံတို့မှာဒီလိုဥပဒေတွေရှိနေပြီးမို့ဂျာနက်နိုင်ငံတွေကလည်းတောင်းဆိုနေကြပါတယ်။အထူးသဖြင့်
ဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတဲ့တချိန်ထဲမှာပဲဆက်ပစ္စည်းအဟောင်းတွေပြင်ဆင်ပေးနေတဲ့အလုပ်ယုံတွေလည်းရှိလာနေပါတယ်။ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာစက်ပြင်တတ်သူပရာဟီတာတွေကပြတ်နေတဲ့ဆက်ပစ္စည်းဟောင်းတွေကိုပြင်ပေးနေကြပါတယ်။
သူတို့ရဲ့ပရာဟီတာအဖွဲ့ဖြစ်တဲ့ရီဘက်ကဖေးဒန်မတ်ကိုလွန်ခဲ့တဲ့6နှစ်ခြေကစတင်တည်ထောင်ထားတာပါ။ဒန်မတ်၊နော်ဝေး၊ဆွီဒင်စတဲ့စကန်ဒီနေးဗီးယားနိုင်ငံတွေမှာဆက်ပစ္စည်းဟောင်းတွေကိုလိုက်ပြီးတော့ပြင်ပေးနေတာဖြစ်ပါတယ်။သူတို့ယာယီအလုပ်ရုံဖွင့်ထားတဲ့နေရာကိုကိုပြင်ချင်တဲ့ဆက်ပစ္စည်းတွေယူလာရင်ပရာဟီတာဆက်ပစ္စည်းတွေကအခမဲ့ပြင်ပေးကြပါတယ်။
ဒီမှာရေဒီယိုလေးပြတ်သွားလို့လေကြက်တာကနည်းနည်းလေးပါပဲပြန်ကြည့်ပြီးတုံးလို့ရနေသေးတော့ဒါကိုလှည့်ပြစ်ပြီးအစ်စ်ဝယ်တာမျိုးလည်းမလုပ်ချင်ဘူးလေဥရောပတိုက်သားတယောက်မှာအီလက်ထရောနစ်အမှိုက်တစ်တစ်ကို16ကီလိုဂရမ်ကျော်ထွက်တယ်လို့စစ်တမ်းလေးလာမှုတွေကပြောပါတယ်အဲ့ဒီအမှိုက်တွေကထက်ဝက်ကပြတ်သွားတဲ့အိမ်သုံးဆက်ပစ္စည်းတွေဖြစ်ကြပါတယ်
One of the reasons why it's growing so fast right now is that it's everywhere. ချိန်တော်တွင်းတော်တော်လေးကျေကျေပြန့်ပြန့်ဖြစ်လာတဲ့အဓိကအကြောင်းအရာတစ်ခုကတည်နေတဲ့မှာပါလာတာကြောင့်ဖြစ်ပါတယ်။လူတိုင်းဒီကြောင်းသိရှိပြောကြကြပါပြီ။ပြည်နာကနိုင်ငံရေးသမားတွေကိုတိုက်တွန်းရင်2030ခုနှစ်မှာတခုခုလုပ်မယ်ဆိုတာမျိုးပြောကောင်းပြောပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ထိမဆောက်နိုင်ပါဘူး။အခုချက်ချင်းစလုပ်ဖို့ကိုလိုနေပါပြီ။
When we think about electronics, a lot of the carbon emissions are what we call upstream.
Electronic pieces are being carbon dioxide တံခွေထုတ်လုပ်မှုကအမြင့်ဘက်ကိုတက်နေပါတယ်ဒီပစ္စည်းတွေထုတ်လုပ်တဲ့ကကာဗွန်ဒိုင်အောက်ဆိုက်တံခွေတွေဖြစ်စေနေပါပြီဖုန်းတွေမှာပါတဲ့တက်ထူတွေကိုကျူးဖော်တဲ့အချိန်ဖုန်းတွေလုတ်တဲ့အချိန်မှာကိုညဉ့်ဉန်းလေးတွေလေထုထဲကိုထုတ်လုပ်နေပြီးသားပါကျမတို့လက်ထဲဖုန်းတွေရောက်မလာခင်ကတည်းကဖြစ်နေတာဆိုတော့ဒီပစ္စည်းတွေနဲ့လေထုညဉ့်ဉန်းမှုကတွဲရက်ကိုဖြစ်နေတာပါ
EU နိုင်ငံတွေမှာရေခဲတက်တာအဝေးလျှော်ဆက်ဟဲဒရိုင်ယာစပင်းဟုတ်ဆက်နဲ့ရုပ်မြင့်တန်ကြားဆက်တွေကိုဆယ်နှစ်ကြာတဲ့အထိပြင်ဆင်ပေးနိုင်ရမယ်လို့ EU ဥပဒေသစ်ထုတ်ပြန်ခဲ့ပါတယ်။တချို့အပိုပစ္စည်းတွေကိုကျွမ်းကျင်ဆက်ပြင်ဆိုင်တွေအတွက်သာတည်ထက်ဖြစ်ပါစေအဲ့ဒီဆက်ပစ္စည်းနဲ့ဆိုင်တဲ့အပိုပစ္စည်းတွေကိုဆယ်နှစ်ကြာတဲ့အထိထုတ်လုပ်ပေးရမယ်လို့ဥပဒ
as far as welcoming, let's say, repair cafes to
that a lot of people. We are just so yala on a piece of the bow. Kriari, let's say, Saudi, join me to be a trip. Tomorrow, I join you to him, hold on. The two Kriari, manual, let's say, we go tomorrow, Mayana Mau. Tajan Lula electronic PC with Pinsing with Shiame, Sureti, Uri, Samapu, Luvari.
Smartphone with laptop computer in it, the subject is a delivery hova, Koran Pinsing with people appear.
There's all these barriers at the design stage, you know, whether it's glue in a product that makes it very difficult to
take apart from the plate.
It
EU ဖွဲ့ဝင်နိုင်ငံတွေမှာရောင်းတဲ့ electronic ပစ္စည်းတွေမှာဘလောက်လွယ်လွယ်ကူကူစက်ကိုပြင်ဆင်နိုင်မလဲဆိုတဲ့အချက်အလက်ပါရင်ဝယ်သူတွေအနေနဲ့နှိုင်းရှင်စဉ်းစားနိုင်မယ်လို့သူတို့ကပြောပါတယ်။ကို electronic ပစ္စည်းတွေကိုကိုယ်တိုင်ပြင်ခွင့်ရမယ်ဆိုရင်ခလုတ်ပြတ်တာလောက်အသေးအမွှားလေးတွေအတွက်စိုင်းသွားပြင်စရာလိုတော့မှာမဟုတ်ပါဘူး။
Next time that this on and off contract doesn't work, I will open it and I might check is it just the fuse because then I can fix it myself.
နောင်ကြရင်အခုလိုအဖွင့်ပေးလို့တဲ့ခလုတ်လုံးမလုပ်ဘူးဆိုရင်ကျွန်တော်ကိုယ်တိုင်ဖွင့်ကြည့်ပြီး fuse များပြတ်သွားလားလို့စစ်ဆေးကြည့်နိုင်ကောင်းကြည့်နိုင်တော့မှာပါပြင်လို့ရတယ်ဆိုလေကိုယ်တိုင်ပြင်လိုက်မှာပါနင်းနေပါပါတော့ကျွန်တော်ပြင်တတ်ပါတယ်ဒါကြောင့်နောင်ကြရင်ကိုယ်တိုင်ပြင်တယ်မလားဆိုတာသိနိုင်အောင်စက်ကိုကိုယ်တိုင်ဖွင့်ကြည့်တာမျိုးတော့လုပ်ရမှာဖြစ်ပါတယ်
ကဘာကြီးမှာ electronic အမိုက်တွေပိုပြီးများလာတာနဲ့အမျှပြဿနာဖြေရှင်းဖို့တောင်းဆိုလှုပ်ရှားမှုတွေလည်းပိုများလာပါတယ်။ Apple နည်းပညာကုမ္ပဏီကြီးကတော့ကိုယ်တိုင်ပြင်နိုင်မဲ့ self service repair အစီအစဉ်ကို2022ခုနှစ်မှာစတင်ခွင့်ပြုမယ်လို့ကြေညာထားပါတယ်။ Apple ကုမ္ပဏီထုတ်အပိုပစ္စည်းတွေကိရိယာတွေသုံးပြီးတော့ iPhone 12နဲ့ iPhone 13ကိုကိုယ်တိုင်ပြင်ခွင့်ရမယ်လို့ဆိုပါတယ်။ဖုန်းရဲ့ display battery နဲ့ camera တွေကိုစတင်ပြင်ခွင့်ရမှာဖြစ်ပြီးတော့ channel တွေကိုနောက်ပိုင်းမှာပြင်ခွင့်ပေးသွားမယ်လို့ Apple company က November 18ရက်နေ့ကကြေညာထားပါတယ်ရှင်ကျွန်မဆူမြန်ပါမှာ
မဆူမြန်မအပတ်စဉ်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်အင်္ဂါနေ့နဲ့ King View မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုနားဆင်နေကြတာပါအခုတော့မအေးတန်တာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလှကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားနိုင်ငံမှာလည်းမကကမ္ဘာမှာပါထိတ်တန့်ရအောင်မြင်တဲ့ K-pop ကိုရီးယားပေါ်ပေါ်ဖွဲ BTS ဖွဲဟာကိုဗစ်စာဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တဲ့အချိန်ကစပြီးတော့အခုချိန်ထိတစ်နှစ်ခွဲကျော်အကြာမှာပထမအဆုံးဖြစ်နေလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show ကျင်းပခဲ့ပါတယ BTS ဖွဲ့သားတွေတင်းငရီနေနိုဝင်ဘာလ28ရက်နေ့ကသူတို့ရှိုးပွဲမစခင်မီဒီယာတွေနဲ့သတင်းစာရှင်းလင်းပွဲလုပ်တော့အခုလိုမျိုး2019ခုနှစ်ခရဲကစင်မော်တက်ပြီးမဖျော်ဖြေရတာအခုပထမဦးဆုံးအချိန်ပြန်ပြီးဖျော်ဖြေခွင့်ရတော့ခံစားရတဲ့ခံစားချက်ကစကလုံးနဲ့ကိုဖော်ပြလို့မရနိုင်ပါဘူးလို့ RM ကပြောသွားပါတယ
် Seeing all the fans seeing the stadium filled with all the fans yesterday got me really emotional.Beyond words and finally
ဒီတတိအလုံးကိုပြန်တွေ့ရရင်မင်းကပွဲခွင်တစ်ခွင်းလုံးလူတွေနဲ့ပြည့်နေနေကြတာတကယ့်ကိုခံစားရတာပြောမပြနိုင်အောင်ပါလို့ RM ကပြောသွားတာပါနှစ်နှစ်အတွင်းမှာဒါပထမအဆုံးချိန်ကြီးလို့ဖြောပြေးခွင့်ရတာကဒါတကယ့်ကိုဘဝစာမျက်နှာတစ်တစ်ခုစသလိုမျိုးခံစားရတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာသာမကကမ္ဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားအဖွဲ့ BTS အဖွဲ့ကိုဗစ်ဆက်ဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တာအချိန်နှစ်နှစ်ကြာတဲ့အချိန်မှာတော့ပထမအဆုံးဖြစ်တဲ့ BTS ကလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show American ပြည်အောင်စုမှာကျင်းပခဲ့ပါတယ် BTS ကသူတို့ stage show ကို American ပြည်အောင်စုမှာကျင်းပမယ်လို့ကြေညာလိုက်တာကြောင့် BTS ပြည်သက်တွေချစ်ချင်းပဲလေရင်လက်မဲ့အပြေးလွှာဝယ်ယူခဲ့ကြရတာပါကိုဗစ်စီးပွားရေးနဲ့ပတ်သက်လို့တော့တောင်ကိုရီးယားရောအမေရိကန်ပြည်အောင်စုကပါခွင့်ပြုချက်တွေထုတ်ပြန်ထားခဲ့ပြီးတော့ကိုဗစ်ကာကွယ်ဆေးအပြေအဝါထိုးပြီးသူဆိုရင်ဒီ stage show ကိုလာကြည့်လို့ရတယ်ဆိုပြီးတော့ပြောထားတာပါဒီပွဲက2019ခုနှစ်နောက်ပိုင်း BTS အဖွဲ့ရဲ့မြောက်အမေရိကန်နဲ့ဥရောပအာရှတလွှာဖျော်ဖြေပွဲ၄ပွဲသွားခဲ့ပြီးတဲ့နောက်ပထမအဆုံးချိန်ပြန်ကျင်းပတာလည်းဖြစ်ပါတယ်အဖွဲ့ဝင်9ယောက်ပါ BTS အမျိုးသားလေးတွေရဲ့ K-pop အဖွဲ့ American နောက်ချမ်း California ပြည်နယ် Los Angeles မြို့က Sophie အားကစားရုံမှာ November 28အပြင်ဒီဇင်ဘာ1နဲ့2မှာလည်းဖျော်ဖြေဦးမှာဖြစ်ပါတယ်။တောင်ကိုရီးယားမှာထက် COVID-19 ရောဂါကူးစက်မှုအများကြီးပိုများနေသေးတဲ့အမေရိကန်ပြည်အောင်စုမှာအခုဖျော်ဖြေပွဲလုပ်တာကအမေရိကန်ပြည်အောင်စုကလူစုလူဝေးပြုလုပ်မှုနဲ့ပတ်သက်လို့စီကံတိတ်ပြီးတင်းကျပ်မထားတာကြောင့်လည်းပါနိုင်ပါသေး BTS ကိုကိုစားပြုတဲ့ Big Hit Music ကိုဆက်သွဲပြီးဒါနဲ့ပတ်သက်လို့ Writer သတင်းဌာနကမေးကြည့်ရမှာတော့သုံးတရာအကြောင်းပြန်တာမရှိပါဘူးBTS ဖွဲ့ဟာ2023မှာစပြီးတော့စင်ပေါ်ရောက်တဲ့က K-pop ကိုကမ္ဘာမှာအကြီးအကျယ်ဆုံးအောင်မြင်လို့သူရဲ့လူငယ်တွေအာရုံကိုဖန်ဆားနိုင်တဲ့စကလုံးတွေ၊မြူးကြားတဲ့ဂီတသံတွေ၊အကတွေပြီးတော့လူငယ်တွေရဲ့စိတ်ဓာတ်အားကိုမြင့်တင်ပေးတဲ့တချင်းစာသားတွေ၊လူမှုကွန်ရက်ကမ်ပိန်းတွေနဲ့အောင်မြင်မှုကိုဖော်ဆောင်နိုင်ခဲ့ပါတယ်။အရင်တစ်ပတ်ကတော့သူတို့ဖွဲ့ဟာအမေရိကန်ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးအနုပညာရှင်ဆုရခဲ့ပါတယ်။ပြီးတော့နွေရာသီကထွက်ထားတဲ့သူရဲ့ဘတ်တယ်ဆိုတဲ့တချင်းနဲ့အကောင်းဆုံးပေါ့တချင်းဆိုလည်းရခဲ့ပါတယ်။တနည်းကကိုရိုနာဗိုင်းရပ်စ်ကကြီးအခြေအနေဆိုးနေချိန်မှာတော့သူတို့ရဲ့အကြီးဆုံးဖြစ်မဲ့ပွဲစဉ်40နီးပါးပါတဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ကြီးကိုသူတို့ဖျက်လိုက်ရပြီးတော့နောက်ပိုင်းအွန်လိုင်းကနေပြောပဲဖျော်ဖြေပွဲတွေကျင်းပနိုင်ခဲ့တာအခုထိဖြစ်ပါလိမ့်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးသနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလာပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။အမေရိကန်ပြည်ထောင်စုအတွင်းကိုဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်အိုမီကရွန်မျိုးကွက်တွေရောက်လာမဲ့အရေးရှောင်ရှားလို့မရဘူးလို့သမရရဲ့ကျန်းမာရေးဆိုင်ရာထိတ်တန့်အကြံပေးကပြောဆိုထားတာနဲ့အတူပဲအမေရိကန်ပြည်သူတွေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးအပြည့်ထိုးထားပြီးသားသူတွေအနေနဲ့လည်းအဖြစ်ကာကွယ်ဆေးထပ်ထိုးကြဖို့သမရချိုးဘိုင်တန်ကတနင်္လာနေ့မှာထပ်မံပန်ကြားလိုက်ပါတယ်ကာကွယ်ဆေးမထိုးရသေးရင်အချိန်ဆောင်မနေပဲကာကွယ်ဆေးထိုးကြဖို့သမရကတိုက်တွန်းတာပါအမေရိကန်မှာကိုဗစ်ကာကွယ်ဆေးမထိုးရသေးသူကတန်း60လောက်ရှိနေတယ်လို့လည်းသမရကပြောပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေအဆင့်မြင့်လက်နက်တွေအပြိုင်ထုတ်လုပ်နေချိန်မှာရုရှားနိုင်ငံကအတန်းထက်အစပေါင်းများစွာပုံမြန်တဲ့ဇီယာဂွန်ဟိုက်ပါဆိုနစ်ဒုံးကျည်တစ်စင်းကိုအအောင်မြင်မြင်ဆန့်သက်လိုက်နိုင်တယ်လို့တင်းတင်းလာနေမှာပြောပါတယ်ရုရှားအမေရိကန်ပြင်းထန်တဲ့တရုတ်တို့ကဒီလိုအသံထက်ငါးဆမြန်တဲ့ hypersonic ယင်တွေထုတ်လို့ရေးရှင်ပြန်ကြိုးပမ်းနေကြတာဖြစ်ပါတယ် Twitter ကုမ္ပဏီတီထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ Jack Dorsey ရာထူးကနှုတ်ထွက်သွားပြီးဖြစ်ပါတယ်သူနေရာကိုတော့နီးကုမ္ပဏီရဲ့နီးပညာအရာရှိချုပ်ကပြောင်းလဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ပြင်းထန်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုအာဂျင်တီးနားနဲ့PSG တိုက်စစ်မှုလီယိုနယ်မက်ဆီကရသွားပါတယ်။ဒါဟာမက်ဆီအတွက်တော့ဘောလုံးဒီယိုလို့ခေါ်တဲ့ရွှေဘောလုံးစုကို9ကြိမ်မြောက်ရရှိတာဖြစ်ပါတယ်။မက်ဆီကစုစုပေါင်းရမှတ်613မှတ်နဲ့ပထမရခဲ့ပြီးဘိုင်ယန်မြူးနစ်တိုက်စစ်မှုရောဘတ်လဝမ်ဒေါစကီက980မှတ်နဲ့ဒုတိယအီတလီနဲ့ချယ်ဆီကွင်းလယ်ကစားသမားဂျော်ဂင်ဟိုက460နဲ့တတိယရပါတယ်။မက်ဆီဟာအာဂျင်တီးနားအသင်း2021ကိုပါအမေရိကဖလားဘူးဆွဲခဲ့တဲ့နေရာမှာအဓိကကျခဲ့တာကြောင့်ရွှေဘောလုံးစုကိုရရှိခဲ့တာဖြစ်ပါတယ်ရှင် ။ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00ကနေ9:00ထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်။ Bay and ရဲ့အပေါင်းကနေကင်းဝေးကြပါစေရှင်။
This program has come to you from the Voice of America, Washington.